ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကိုဗာစင်ဂျာကျွန်းကိုဒီနေ့စတင်ပို့ဆောင်နေဖြစ်ပါတယ်။ဒီဒုက္ခသည်တွေကိုအဲ့ဒီကျွန်းကိုပို့မဲ့အစီအစဉ်ကိုရပ်တန့်ဖို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကဒီနေ့မှစတင်ပို့ဆောင်လိုက်တာဖြစ်ပါတယ်။ကောက်ဆက်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကလူဦးရေ 1,600 ကျော်ကိုတင်ဆောင်ထားတဲ့ဘင်္ဂလားဒေ့ရှ်ရဲ့တင်မောခွန်ဆင်းဟာဗာစင်ဂျာကျွန်းကိုဒီနေ့မနက်ပိုင်းကထွက်ခွာပြီးနေ့လယ်ပိုင်းမှာရောက်သွားပါပြီ။ဒုက္ခသည်တွေအတွက်အစားအစာတွေနဲ့တခြားလိုအပ်တဲ့အရာတွေကိုတင်ထားတဲ့နောက်ထပ်သင်္ဘောနှစ်ဆင်းလဲပါပါတယ်။ဒါပြင်နောက်ထပ်ဒုက္ခသည်ထောင်ပေါင်းများစွာကိုလည်းလာမယ့်ရက်ပိုင်းတွေအတွက်မှာပါစညာကျွန်းကိုပို့ဆောင်ဖို့အတွက်စီစဉ်နေတယ်လို့အမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတူကပြောရီကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကတော့ဘယ်ဒုက္ခသည်တူတယောက်ကိုမှအဲ့ကျွန်းကိုအတင်းကျပ်ရှင်းပြောင်းခိုင်းတာမဟုတ်ဘူးလို့ပြောပါတယ်။သူတို့ဆန္ဒလျောက်သွားဖို့သဘောတူတဲ့သူတွေကိုပဲအဲ့ဒီကိုပို့ဆောင်ပေးတာဖြစ်ပြီးကောက်ဆက်ဝဇာဒီဇာကလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စကန်ဒီမှာဆိုရင်သူတို့ဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ဘာစညာကျွန်းမှာတော့သူတို့အနေနဲ့တေချာပေါက်ပို့ပြီးတော့အဆင်ပြေမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်ကပြောပါတယ်။လူခွေးအဖွဲ့တော်များများကတော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီအစည်းအဝေးကိုရပ်တန့်ဖို့နဲ့ဒီကျွန်းအနေနဲ့ဒုက္ခသည်တွေကိုလက်ခံနိုင်စွာရှိမရှိဆိုတာကိုစုံစမ်းဖို့တေချာလွတ်လပ်တဲ့ကျွမ်းကျင်တဲ့အဖွဲ့တစ်ခုကိုစီလုပ်ဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။